အမေရိကန်ပြည်ထောင်စုကွန်နက်တကတ်ပြည်နယ်ကဒီဒီမိုကရက်လွှတ်တော်အမှတ်9ရောက်ထက်မနည်းပုံခွဲတိုက်ခိုက်ခံရမယ်လို့မနေ့ကသာဘရင်းတီတို့ကချိန်ချောက်ခံခဲ့ကြရပါတယ်။အထက်လွှတ်တော်အမှတ်ခရစ်မာဖီအောက်လွှတ်တော်အမှတ်တွေဖြစ်တဲ့ဂျင်ဟိုင်းစ်ဂျိုးကော့နီဂျွန်လာဆန်နဲ့ဂျဟာနာဟေးစ်တို့ရဲ့အိမ်တွေကိုပုံခွဲတိုက်ခိုက်မယ်ဆိုတဲ့ချိန်ချောက်မှုတွေရတယ်လို့သူတို့9ရောက်လုံးကပြောပါတယ်။ချိန်ချောက်မှုကြောင့်သူတို့အားလုံးရဲ့အိမ်တွေကိုရဲတွေကရှာဖွေခဲ့ပေမဲ့ဘုံနဲ့တိုက်ခိုက်နိုင်တဲ့အထောက်အထားတစ်စုံတစ်ရာမတွေ့ခဲ့ပါဘူး။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရွေးချယ်ထားတဲ့ကက်ဘိနက်ဝင်ကြီးတချို့နဲ့အရာရှိတချို့ဘုံခွဲတိုက်ခိုက်မယ်ဆိုတဲ့ချင်းချောက်မှုတွေခံခဲ့ရတယ်လို့ပြောခဲ့ကြပြီးနောက်တည့်ရက်မှာပဲဒီမိုကရက်အမတ်တွေချင်းချောက်ခံရတာဖြစ်ပါတယ်။မနေ့ကြတာရင်းနေတုန်းကအမေရိကန်မှာဒီဂျေဇူတော်နေ့ဖြစ်တာကြောင့်တချို့ကကလေးတွေအပါအဝင်မိသားစုဝင်တွေနဲ့ညစာစားချိန်မှာအိမ်ကိုဘုံခွဲမယ်ဆိုတဲ့ချင်းချောက်မှုတွေရခဲ့ကြတာဖြစ်တယ်လို့ဒီမိုကရက်လွှတ်တော်အမတ်တွေကပြောခဲ့ကြပါတယ်။2025ဇန်နဝါရီမှာအာဏာတရားဝင်လွှဲယူမဲ့ရွေးကောက်ခံသမ္မတထရမ့်ကတော့သူသမ္မတဖြစ်လာခဲ့ရင်ဒီအမေရိကန်ကိုအဓိကကုန်တွေတင်ပို့နေတဲ့ကနေဒါ၊မက္ကဆီကိုနဲ့တရုတ်နိုင်ငံတွေကနေသွင်းကုန်ခွန်တွေတိုးကောက်မယ်လို့ပြောနေပါတယ်ရှင်။